မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်အတဲတွေကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်အားပေးသွားမယ်ကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မြန်မာရေးဖြေရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်နဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံမယ်အကြောင်းအာဆီယံအလှည့်ကြောဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘိုင်ဒန်အိမ်ဖြူရောမှာမနေ့တုန်းကတွေ့ဆုံခဲ့ပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါထိတ်လန့်စရာအကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိပေးအပ်ခွင့်ရှိဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အပါအဝင်အားလုံးပါဝင်နိုင်မဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လဲမြန်မာစစ်အာဏာပိုင်တွေကိုအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့ပေမဲ့လက်တွေအကောင့်ထဲမဖို့နိုင်မဖြစ်နေတာပါဘုံသဘောတူညီချက်တွေကိုအကောင့်ထဲဖို့ရမှာမြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံအသင်းကအဆင့်မြင့်အစည်းအဝေးတွေကိုလည်းစစ်ကောင်စီကိုယ်စားလှယ်တွေပါဝင်တက်ရောက်ခွင့်ကိုကန့်သက်ထားပါတယ်ရှင်